ဆက်သွယ်ရေးဥပဒေပုံမှ66ခါကြီးနဲ့ထောင်နှံ6လချမှတ်ခံထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဗဟိုသုတေသနအဖွဲ့အတွင်းမှဦးမျိုးရန်အောင်သိန်းဒီကနေ့မှပဲအင်းစိတ်အချင်းထောင်ကနေပြန်လွတ်လာပါတယ်ထောင်ကလွတ်လွတ်ချင်းမှာပဲပုံမှ66ဂါကြီးနဲ့ပတ်သက်တဲ့သူ့ရဲ့အမြင်ကိုထောင်ရှိမှာစောင့်နေတဲ့တတိထောက်တွေကိုအခုလိုပြောဆိုခဲ့ပါတယ
်66ဂါကြီးကိုလုံးဝဖျက်သိမ်းပြရမယ်တော့ကျွန်တော်အမြင်ဘူးဘာကြောင့်လဲဆိုတော့ဒါဒီဆက်သွယ်ရေးကိုယ်ရဲ့ကိုပရိုလမ်းချော်မလမမကန်အသုံးချပြီးတော့လုံငွေညစ်တာလို့ဘာလို့ဖြစ်ခဲ့လို့ရှင်ပေါ်ကွေဖို့အတွက်ဒူတယ်ဒါမှလည်းဒါကိုလွယ်သုံးစားလှုပ်ပြီးတော့နိုင်ငံရေးလက်နက်အဖြစ်နဲ့နိုင်ငံရေးအပြင်းနေတာကိုလည်းကျွန်တော်ပေါ်ကွေဖို့ဒူတယ်လို့ကျွန်တော်မြင်ပါတယ်
ဦးမျိုးရန်အောင်သိန်းဟာမြန်မာနိုင်ငံတဝက်အချင်းထောင်စခန်းတီးတိခါနေဒီကနေ့ပြန်လွှတ်ပေးလိုက်တဲ့အချင်းသူအချင်းသား1883ယောက်ထဲမှာပါလာတာပါအချင်းစခန်းတီးတိကစီကန်းလိုက်နာသူနဲ့ကောင်းမွန်စွာဒေထိုက်သူတွေကိုမြန်မာနှစ်တစ်ကူတကြံပွဲတော်ကာလမတိုင်မီအထူးလျှော့ရက်နဲ့ပြန်လွှတ်ပေးလိုက်တယ်လို့နိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနကဒီကနေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်ဦးမျိုးရန်အောင်သိန်းဟာထောင်နှံ6လကြာခံထားတာမှာ9လနဲ့သတင်းတစ်ပတ်ကြာခံပြီးတဲ့နောက်ပြန်လွှတ်လာတာဖြစ်ပါတယ်သူဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုထိခိုက်စော်ကားတယ်ဆိုတဲ့စာသားတွေ Facebook လူမှုကွန်ရက်စာမျက်နှာမှာရေးသားခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ပြီးခဲ့တဲ့ AB လကထောင်နှံ6လချမှတ်ခံခဲ့ရတာဖြစ်ပါတယ်